တရုတ်နိုင်ငံလည်းပဲဝူဟန်မြို့မှာပြန့်နှံ့ဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ပိုးအသစ်တစ်မျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပေါ်နေတဲ့ဒေသကနေပြီးခဲ့တဲ့သတင်းဘက်ကပြန်လာတဲ့ဝါရှင်တန်ပြည်နယ်ဒေသခံတူဟာဆီယက်တောမြို့နားမှာစေရုံတင်ထားရတယ်လို့ပြောတဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်ဆိုဟိုမစ်ခရိုင်မှာနေထိုင်သူလို့ပဲပြောထားတဲ့အသက်30ကျော်အရွယ်မျိုးသားဟာအခြေအနေကောင်းပြီးဈေးဘက်ဝန်ထမ်းတွေဒါမှမဟုတ်အများပြည်သူတွေအန်ဒရယ်ရှိတယ်လို့မသတ်မှတ်တဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်အမေရိကန်လူထုအတွက်ဗိုင်းရပ်စ်ပိုးကြောင့်အန်ဒရယ်ဖြစ်လာနိုင်ခြေဟာသိပ်ကိုနည်းပါတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကအလေးနဲ့ပြောထားပါတယ်တရုတ်ပြည်မှာဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရသူပေါင်း300လောက်ရှိနေပြီးသေဆုံးသူ6ဦးရှိသွားပါပြီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာချောင်းဆိုးတာအဖျားတက်တာအသက်ရှူရခက်ခဲတာနဲ့နမိုးနီးယားအဆုတ်အုံရောဂါတွေခံစားရနိုင်ပါတယ်ဒီလိုနိုင်ငံပြည်မှာပါယောဂပိုးကူးစက်မှုတွေအဖြစ်ထိုင်းဂျပန်တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကပြောထားပြီးအခုအမေရိကန်မှာပါလာတာပါကမ္ဘာတော်ကလေဆိပ်တွေမှာဒီလိုနိုင်ငံကဝင်လာတဲ့ခီးတွေကိုဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လက္ခဏာတွေရှိမရှိစမ်းသပ်စစ်ဆေးရတွေကိုလည်းတိုးမြှင့်လှုပ်ဆောင်နေကြပါတယ်